mai jangan kemau suwa ni kau lama
okay ni kau mana
madi dejan ye atwin sari bari phapin le yo nai mla khmyar
oh alu sari ya pha la nya le de ne ko yin dong a dutiya kaba sit dong a myanmar nai ga ma sit the ma pa ke de now pine africa tat de chang south to the phapin
ma a ri kala se pwe ri ya jangan ru bari mya atu yu sia ni ne myin da le khmyar
sam pyo ya no su pwe man nya ma kaung ma အမရသားတွေလည်းခံရတာပဲသူသားတွေကတော့မပြောနဲ့ဘူး။ဒါစဉ်းစားစရာဟိုမတို့လူသားတွေဟာကိုယ်ပြဿနာတွေကြောင်းနေတဲ့အကြမ်းမဖက်ဖက်နဲ့မရှင်းနိုင်ဘူးလား။ရှင်းနိုင်တဲ့အရေးချင်းမရှိဘူးလား။အဲ့ဒါကြီးအများကြီးစဉ်းစားကြတယ
်။မလူတယောက်ကမိမိလက်ထက်မှာလက်နဲ့ရောက်လာတဲ့အချိန်မှာဓာတ်လက်နဲ့ဖြစ်စေဒုတ်လက်နဲ့ဖြစ်စေပေါ့ခင်ဗျာတဏှာအတီးပေါ့။တာမလက်နဲ့မရှိတဲ့အချိန်နဲ့မတူဘဲနဲ့ပြောင်းသွားတာဘာကြောင့်လဲအတိကခင်ဗျာ
။အဲ့ဒါကြောင့်ကိုယ့်ရဲ့စိတ်ခွန်အားကိုမအားကိုးတာမဟုတ်ဘဲနဲ့လည်းနေအင်အားပြင်ပအင်အားပေါ့နော်ဟိုရုပ်ပိုင်းဆိုင်ရာအင်အားကိုအားကိုးတာပေါ့အဲ့ဒါအဲ့ဒီဟာများတော့
ဟုတ်ကဲ့ခင်ဗျမိုက်တန်းနဲ့အမတို့ခေါင်းဆောင်6ဦးဆွေးနွေးပွဲဘယ်တော့ထပ်ပြီးပြုလုပ်မှလည်းသိရပြီလားခင်ဗျာ
အဲ့ဒီကတော့တော်မစခင်တောင်မဟုတ်အစမှာလုပ်မယ်လို့ဆိုတော့ဒီလိုသဘောတူနေကြရတယ
်အခုတော့ဘာမှမသိရသေးဘူးပေါ့အ
ခုတော့တော်လည်းမစသေးဘူ
းအမဒီလိုတွဲဆုံပွဲမျိုးဆိုတာဒီတက်ကြီးပူဇော်ပွဲတွေတကြံရေကစားပွဲတော်တွေဘေးဖယ်ထားပြီးနေ့စဉ်ရက်ဆက်ဆိုသလိုကျင်းပဖို့မသင့်ဘူးလားခင်ဗျာ
သိနာပေါ့ဒီလိုဟာမျိုးဆိုဆီရောက်ဖို့ဆိုစိတ်စိတ်ကိုလုံးအောင်မှာရေကစားကတောင်မှဒီလောက်တောင်မှပြန်မှန်းခင်ပါလေဒီလောက်ကတော့ဘုန်းဟန်မှာတာမင်္ဂရဲ့အတားကပဲလို့ဆို
တယ်ဒီဆွေးနွေးပွဲတွေကိုကျွန်တော်တို့တစ်ခါတလေကြားတာရောအမနဲ့ဘယ်ပုံကုန်းနဲ့တွေ့ပြီးအဲ့ဒါဆိုမကြခင်နောက်ဆက်တွဲတစ်ခုပေါ်လာမလားလူတို့ကမျှော်လင့်ကြတယ်အခုဒီနောက်ဆုံးတော့လည်းဒီ6ပွင့်ဆိုင်ဆွေးနွေးပွဲတော့လွတ်တော်အဆိုပြုခဲ့တဲ့အတမရာကြီးကအတီးပြုတဲ့စီစဉ်ကြတယ်ဆိုတော့ဒါပေမဲ့ဒီဆွေးနွေးပွဲတွေကအရန်ဝေးနေမယ်အရန်နှေးနေမယ်ဆိုရင်နောက်လာမယ့်နိုင်ငံကြီးလှုပ်ဆောင်ချက်တွေသွားပြီးထိခိုက်မလားဆိုတာပူစရာဖြစ်တာပေါ့မှာ
အဝေးနေမယ်နှေးနေမယ်ဆိုတာဟိုထိခိုက်ထားတဲ့အလုပ်မဖြစ်တာပေါ့နော်ဒီဝေးတယ်နှေးတယ်ဆိုတာဟာအလုပ်မဖြစ်ပါဘူးဒီလိုဟာမျိုးတွေဆိုတာတကယ်ကိုစိတ်စိတ်နဲ့အကြည့်ရတော့ဖြစ်ဖြစ်နေလို့ရမယ်ဖြစ်တာ
အမတီဖွဲ့စည်းပုံပြင်ဆင်ရေးကဘယ်လိုအခြေအနေရှိပါလဲခင်ဗျာ
ဒီဖွဲ့စည်းပုံပြင်ဆင်ရေးကလည်းလူ့ကြောင့်ပြားမဆမချင်းဘယ်မှမတော့တိုးတက်မှုရှိနိုင်တဲ့အခြေအနေရှိတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြည်လုံးကျလူထုဆန္ဒခိုင်ပွဲကျင်းပမယ့်ကိစ္စဟာမဖြစ်နိုင်တော့ဘူးလို့လွှတ်တော်အမတ်တချို့ကပြောနေကြတယ်အမတ်ကောဘယ်လိုမြင်လဲခင်ဗျာ
ဒါသူကဘာလို့ဆိုလိုတာလဲမသိဘူးဒီဖွဲ့စည်းပုံအခြေခံဥပဒေပြည်ပြောင်းရေးလုပ်မယ်ဆိုလို့ရှိရင်တချို့ဥပမာလေးနဲ့ပတ်သက်လို့ဆိုလို့ရှိရင်လူထုဆန္ဒခိုင်ပွဲလုပ်ရမယ်အဲ့ဒီဟာကိုဆိုလိုတာမျိုးဖြစ်တယ်ဒါနဲ့ဒါလည်းကလူထုတယောက်ရဲ့ရှင်ရှင်ပြတ်တယ်လို့
ဟုတ်ကဲ့မြန်မာအစိုးရကပိုတက်စတာလို့ခေါ်တဲ့ American Lobby Fund COE အဖွဲ့တစ်ခုကိုတနှစ်ကိုဒေါ်လာ8,400,000ပေးပြီးဒီလာဆန်းကငှားရမ်းလိုက်ပါတယ်အဲ့ဒီကိစ္စအမှဘလို့မြင်ပါသလဲခင်ဗျာ
အဲ့ဒါဟုတ်ဘာအတွက်ငှားရမ်းတာလဲဆိုတာကိုစိတ်ဝင်စားတယ်သူတို့အတွက် lobby လုပ်ပေးဖို့ဆိုတာဘာအတွက် lobby လုပ်ပေးလဲတကယ်တော့အစိုးရတစ်ခုရဲ့တာဝန်ဟာနိုင်ငံသူနိုင်ငံသားတွေကောင်းကျိုးကိုဆောင်ရွက်ဖို့အဲ့ဒီတာဝန်ကျေနေပြီဆိုရင်ဒီလိုအဖွဲ့တွေကိုဘာသာမှားဖို့လိုတယ်
မြန်မာပြည်တွင်းမှာတခြားနိုင်ငံတွေအဖွဲ့အစည်းတွေပါဝင်ဆွတ်ဖက်တာကိုလက်မခံနိုင်ဘူးလို့မြန်မာအစိုးရအစင်တစိုက်ပြောဆိုခဲ့ပြီးပါတယ်ဒီကိစ္စမှာဒီလိုဆောင်ရွက်ထားကြတော့အမေရိကန်အစိုးရနဲ့ဆက်ဆံရေးကိုတိုးတက်ဖို့အတွက်ဘာကြောင့်ဒီလိုကြိုးစားနေတယ်လို့ပြောနိုင်မလဲခင်ဗျာ
အဲ့ဒါတော့ကိုစမောင်စီအစီအနောက်မူတာပေါ့နော်သူများလုပ်လို့ရှိရင်တော့ဒီပအာကိုဆက်တဲ့ဆင်စားတဲ့ပေါ့ကိုလုပ်လို့ရှိလို့ရှိရင်တော့ဒီလိုပေါ့အဲ့လိုလုပ်ချင်ရတာမလုပ်တဲ့ကိစ္စတွေ
တဖက်မှာတော့ဒီတရုတ်နိုင်ငံရဲ့အင်အားကြီးမားလာမှုကိုထိန်းချုပ်ဖို့အတွက်အမေရိကန်အစိုးရအာရှတိုက်ဆိုင်ရာမူဝါဒတွေအပြောင်းအလဲတွေလှုပ်ဆောင်နေတာရှိပါတယ်။အဒါကိုမြန်မာအစိုးရကသတိထားမိတဲ့အတွက်လိုင်လောညီတွေဖြစ်အောင်ကြိုးစားနေတာမျိုးဖြစ်နိုင်မလားခင်ဗျာ
။ဒါမဖြစ်နိုင်ဘူးလို့လည်းပြောလို့မရဘူး။ဒါပေမဲ့အစိုးရကလည်းဘယ်လိုစူးစားလဲဆိုတော့မတော်အနေနဲ့အပြင်းအထန်ပြီးတော့ခုန်တက်ဖို့ကမလိုပါဘူး။ဒါနဲ့ဘယ်လိုပဲပြပြခုန်တက်ပြတဲ့ကိစ္စပဲပြန်ပြောရမှာလေ။တကယ်ပဲနိုင်ငံသူနိုင်ငံသားတွေရဲ့အကျိုးသိရအောင်ဆောင်ရွက်နေရတယ်ဆိုရင်ဒီလိုအဖွဲ့အစည်းတွေနှားရမို့လုံးဝလုံမှာမဟုတ်ပါဘူ
း။ဒီလိုနားချမဲ့ပွဲစားတွေကြောင့်မြန်မာအစိုးရပေါ်အမေရိကန်အစိုးရနဲ့လွှတ်တော်အတိုင်းဝိုင်းကရှုမြင်ပုံသဘောထားတွေထူးထူးခြားခြားပြောင်းသွားနိုင်မလားခင်ဗျာ
။ဒီလိုပြည်ပြောင်းသွားနိုင်မယ်လို့မထင်ပါဘူး။ဒါဖြစ်လို့လဲဆိုတော့ဟိုမှာထင်တာကတော့အစိုးရတွေဟာသူတို့မူသူတို့ချတာပဲ။အတိုင်းကြတစ်ခုရှိတော့ပြာမှုရှိမှာပေါ့နော်ရှိလို့လေဒီလိုအဖွဲ့အစည်းတွေကအလုပ်ဖြစ်တာပေါ့သူတို့အလုပ်ကဘာမှရှိအောင်မဟုတ်ရှိဘူးဘာကျိုးမှမဖြစ်ဘူးဖြစ်လို့ရှိရင်သူတို့ဆက်ပြီးတော့အလုပ်လုပ်ဖို့ဟာတော့ဖြစ်ပါလိမ့်မယ်ဆိုတော့ဒီအဖွဲ့အစည်းတွေကအတိုင်းအတာပြည့်စုံဖြစ်အောင်လို့ဖြစ်အောင်ပဲပေါ့ဖြစ်အောင်ပဲဆိုတော့တချို့ပုံကိုယ်တွေရောစီလုံးပေးလို့ရရင်ရမယ်ပေါ့ဒါပေမဲ့နောက်ဆုံးကြတော့နိုင်ငံလူနိုင်ငံသားတွေရဲ့အကျိုးကိုအထမ်းဆောင်နိုင်နေနဲ့လေအဖွဲ့အစည်းကိုမှတုံးပြီးတော့ဒီလိုစီလုံးလို့ရမှာပေါ့
မကြခင်ကကျင်းပခဲ့တဲ့ပါတီတစ်ခုရဲ့ညီလာခံမှာ လွတ်တော်အမဖြစ်ချင်းသူတွေများလို့နေဆိုရသူတို့ကြားထဲမှာတော်တော်လေးပြောတာဆိုတာနေအပြင်ကကြဲကြဲလောင်လောင်ကြားရတယ်ထုတ်လဲပြောကြတယ်ပေါ့လေမတို့ပါတီတွင်းမှာဟောဒီလွတ်တော်ကိုယ်စားလှယ်ရွေးကောက်ရေးအခြေအနေဘယ်လိုရှိပါလဲခင်ဗျာ
ရှိရရှိလေအဲ့လိုပဲဟိုလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့လူတွေကများကြရပေါ့နော်ဒါပေမဲ့ဒီဟာတော့ဘဝအမြင်မှာတော့တာဝန်ကိုရှေ့မထားဘဲနဲ့လူပိုင်ခွင့်တွေပါတွေကိုအလေးထားတဲ့ပိုင်းတွေလည်းပါပါတယ်ဆက်ကမလို့တတိယဆရာကြောင့်ရှိဖြစ်ပြီးမှလူတော်ပွဲဝင်နေဆီလို့ရှင်ပြောလောင်းနေတယ
်ဟောဟုတ်ကဲ့ပြီးကြတဲ့ရပိုင်းကသခိုင်းစည်းထဲမှာတက်တူကြောင်းသူပေါ့နော်မင်းကလေးတယောက်နဲ့သူ့မိခင်ကိုရဲတွေကပါးတွေနားတွေရိုက်နှက်ပြီးကပိုက်နိုင်ဆိုပြီးပြောခေါ်သွားတယ်ရဲစခန်းရောက်တော့မှလူမှားဖားစင်းမိတာဆိုပြီးပြန်လွတ်ပြေးခဲ့ပါတယ်ခင်ဗျာအနောက်ပိုင်းမှာကလေးမတွေကအမှုဖွင့်လို့အခုတော့တက်ဆိုင်ကစုံစမ်းမေးမြန်းနေတယ်လို့ကြားပါတယ်ရဲတွေစစ်သားတွေကဒီလိုပဲလူမှုကိုအနိုင်ကျင့်တဲ့တဲ့ရင်တွေကိုနှစ်ပေါင်းများစွာကျွန်တော်တို့ကြားနေရတာပါတခါတလေအေးအေးယူတာမျိုးလဲနည်းနည်းပါးပါးကြားပါတယ်ဒါပေမဲ့ထိရောက်တဲ့ပြစ်ဒဏ်တွေပွန်လင်းမြင်သားတဲ့တရားစီရင်မှုတွေတော့မရှိသလောက်ပဲခင်ဗျာဒီလိုဥပဒေမဲ့ကိစ္စတွေညော်နေရတဲ့အမတို့လွတ်တော်ကဆောင်ရွက်ချက်တရားရောတော်တော်တိုးတက်ပါသလားခင်ဗျာ
လွတ်တော်ကဆောင်ရွက်ချက်တရားအကန့်အသတ်ရှိရတယ်လွတ်တော်ဆိုတာဥပဒေပြုပဲလုပ်နိုင်တာပါဆိုတော့အကြံပြုနိုင်တဲ့စိတ်တော်ကနေပြီးတော့ထိုးတင်ပေးနိုင်တယ်ပေါ့နော်ဒါကြေတော့ဖြစ်ရအောင်လို့လုပ်နိုင်တာအကောင့်ဆက်ပေါ်နေတာအုပ်ချုပ်ရေးပိုင်းဆိုင်အုပ်ချုပ်ရေးပိုင်းဆိုင်ကမလုပ်လို့ရှိလို့ရှိရင်လူတော်ကအကြံပြုချက်တွေလူတော်ကနေပြီးတော့ထုတ်လိုက်တဲ့ဥပဒေတွေပါရဟာဘလို့မှရှိအောင်မရှိဘူး။အဲတော့ဥပဒေစိုးမိုးရေးဆက်လူတော်လည်းပါရမယ်။အချုပ်ရေးဘက်ကလည်းပါရမယ်။နောက်ပြီးတော့အချုပ်ရေးဘက်ဆိုတာရဲတွေလည်းပါရပေါ့နော်။နောက်ပြီးတော့ပြည်သူလူထုကလည်းပါဝင်ရမယ်။ပြည်သူလူထုကလည်းကိုယ့်ရဲ့လူပိုင်ခြင်းကိုကိုယ့်ရဲ့ရပိုင်ခြင်းကိုသိရမယ်။ဒီလိုလူကလေးမလေးကပြန်ပြီးတော့တရားစွဲတယ်ဆိုတာမအရောသဘောကျတယ်။အဲ့လိုလုံးမှပင်ပြည်သူလူထုရဲ့အခွင့်အရေးကိုသာဆိုင်ရတယ်။ဒီအဘိဓမ္မာကဘိုင်းနိုင်ဖြစ်တဲ့ဆိုရင်တောင်မှပါစာပြီးတော့ဖန်ဆင်ရမလို့ဥပဒေကပြုစုထားတဲ့အတိုင်း new process ပေါ့နော်လုပ်ရင်လုပ်ဆိုင်တဲ့ new တွေနဲ့ကဖန်ဆင်ရမယ
်ဟုတ်ကဲ့ကောင်းပါခင်ဗျမအေးကျေးဇူးအထူးတင်ပါတယ်ခင်ဗျ
ရရကိုခင်ဗျဆွေးမင်္ဂလာနှုတ်ဆက်ကူပါ